စီအပြည့်အစားချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ဖွဲ့ရဲ့ထိပ်သီးစည်းဝေးကဒီကနေ့မှတော့ပြီးဆုံးသွားပြီး CRPH လို့ခေါ်တဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီကထုတ်ပြန်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းတာနဲ့ Federal Democracy Braining ကိုကြိုဆိုလိုက်တာအပါအဝင် CRPH နဲ့အတူပူးပေါင်းဆောင်ရွက်မဲ့အလားအလာတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကျွန်မစုမုံကဆက်ပြီးပြောပြပေးကြပါမယ်။NCA မှာပါဝင်တဲ့လက်နက်ကိုင်စစ်ပွဲရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကိုတော့ Video Conferencing နဲ့နှစ်ရက်တာကျင်းပခဲ့ပြီးတဲ့နောက်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းတာနဲ့ Federal Democracy Braining ထုတ်ပြန်တာကိုထောက်ခံကြိုဆိုကြောင်းဆုံးဖြတ်ခဲ့ကြတာပါဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ PPSD ယာယီအဖွဲ့ရဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကအစည်းအဝေးအပြီးအပိတ်မေကွန်းမှာအခုလိုထည့်သွင်းပြောဆိုခဲ့ပါတယ
်ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPA ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအားအပြီးတက်ထက်တင်းကြောင်းပြညာချက်နင်း CRPA ထောက်ပြန်ခဲ့တဲ့ဖက်ဒရယ်ဒီမိုကရေစီပဋိညင်တော်အားကြိုဆိုပါကြောင်းပြောကြားလိုပါတယ်
PBSD ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာလည်းအဲ့ဒီအချက်တွေကိုထည့်သွင်းထားပါတယ်ဒီလိုထောက်ခံကြိုဆိုထားပေမဲ့CRPH နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ကိုတော့ဆွေးနွေးနေစေဖြစ်ပါတယ်လို့ PPSD ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာလျံမုံစာခေါင်းက VOA ကိုပြောပြပါတယ
်ကျွန်တော်တို့ဖြည့်ဖြည့်စလုံးနေနေတော့ပန်ပူကူနေမယ်ဆိုတဲ့အရှင်းပါရှိပါတယ်ပူးပေါင်းဆောင်ရွက်ဖို့စဉ်းကြတော့ကျွန်တော်တို့တစ်ခွေချင်းဒီမှာပြန်တိုင်းပြင်ပြီးတော့လူအလုပ်စီစူပေါင်းပူးပေါင်းပါဝင်တယ်လူအလုပ်စီတစ်ခွေချင်းစီနေတဲ့ပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်ကျွန်တော်တို့နေနေကြတော့ခုပြည်သူလူထုတရားလုံးကဖြစ်နေတဲ့အကြီးတော်ပုံကူတော့အားပေးမယ်ထောက်ခံမယ်ကုလူမယ်ဒီထဲမှာပူပေါင်းဆောင်ရွက်နေကြတာတော့ဆန္ဒရအားလုံးရှိပါတယ်တော်တော်ပူပေါင်းဆောင်ရွက်တဲ့ဒီလမ်းကကျွန်တော်တို့မှာဆွေးနွေးနေတော့ဖြစ်ပါတယ
်ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကနေဖွဲ့စည်းသွားမယ်လို့ကြေညာထားတဲ့ဖက်ဒရယ်ပြည်ထောင်စုတက်မတော်ကိစ္စကိုလည်းတရားဝင်ဆွေးနွေးထားတာတော့မရှိသေးကြောင်းဒေါက်တာလျံမုံစာခေါင်ကဆက်ပြီးတော့ပြောပြပါတယ်
Federal Army ကိစ္စနဲ့ CRPH နဲ့ကျွန်တော်တို့ PPSD အပြင်မှာတရားဝင်ဆွေးနွေးတဲ့အဆင့်တော့မရောက်သေးဘူးကျွန်တော်တို့တိုင်ပြည်ညှိနှိုင်းပြီးတော့မှဒါဘယ်လိုပြောင်းဆောင်ရွက်မလဲဆိုတဲ့အဆင့်ကြမှာပဲကျွန်တော်တို့ဒီကိစ္စကိုကျွန်တော်ဖိကျလို့ရမှာဖြစ်ပါတယ
်အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ပွဲအနေနဲ့ NCA ခေါ်အပြည့်ရဲ့စာချုပ်ဟာပြည်ထောင်စုအစိုးရနဲ့ချုပ်ဆိုထားတဲ့စာချုပ်ဖြစ်တာကြောင့်လက်ရှိအချိန်မှာတော့စစ်အုပ်ချုပ်ရေးကောင်စီနဲ့ညီညာရေးဆွေးနွေးမှာမဟုတ်ပဲရွေးကောက်ခံပြည်ထောင်စုအစိုးရပြန်လည်ဖွဲ့စည်းပြီးမှသာနိုင်ငံရေးဆွေးနွေးဖို့ရှိနေတာဖြစ်ပါတယ် NCA စာချုပ်အရဆွေးနွေးမှုတွေရပ်ဆိုင်းချိန်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့မထိုးရသေးတဲ့အဖွဲ့တွေစုစည်းပြီးတော့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကို Federal ကောင်စီအဖြစ်နဲ့ဖွဲ့စည်းသွားဖို့ကလည်းပြင်ဆင်နေပါတယ်လို့ဒေါက်တာလျံမုံစာခေါင်ကပြောပါတယ်ဒီကနေ့ထုတ်ပြန်တဲ့ PPSD ရဲ့ထုတ်ပြန်ကြေညာချက်မှာတော့အပြစ်မဲ့ပြည်သူတွေကိုစစ်ကောင်စီကနေအကြမ်းဖက်တပ်ဖြတ်ပစ်ခတ်နှိမ်နင်းနေတာကိုချက်ချင်းရပ်တန့်ပေးဖို့ဖမ်းဆီးထားတဲ့သူတွေကိုချင်းချက်မရှိအ мян ဆုံးပြန်ပြီးလွှတ်ပေးဖို့ပြည်သူတရလုံးကဆင်နွှဲနေတဲ့ຫນွေဦးဒေါ်လာရဲ့အပါအဝင်စီရီယာအကြမ်းမဖက်လှုပ်ရှားမှုတွေကိုဆက်လက်ပံ့ပိုးကူညီဖို့အပြင်2008ဖွဲ့စည်းပုံဖျက်သိမ်းကြောင်း CRPH ကကြေညာချက်ကိုကြိုဆိုကြောင်းနဲ့ CRPH ကနေထုတ်ပြန်လိုက်တဲ့ Federal Democracy Braining ကြေညာချက်ကိုကြိုဆိုကြောင်းစတဲ့အချက်၅ချက်ကိုထည့်သွင်းဖော်ပြထားပါတယ်ရှင်